မြောက်ကိုရီးယားကနောက်ဆုံးအချိန်မစ်ဆိုင်းတုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတကိုအစီရင်ခံတင်ပြထားကြောင်းအင်ဗျူရိုကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးကတော့ပြစ်လွတ်ပြီးတိတ်မကြခင်မှာပဲကုန်းတွင်းမိုက်မှာပြတ်ကျသွားခဲ့တာပါအမေရိကန်သမ္မတအင်ဗျူရိုပြန်ကြားရေးယုံကထုတ်ပြန်တဲ့အချင်းယုံညင်ညာချက်ထက်မှာတော့စမ်းသပ်မှုနဲ့ပတ်သက်လို့ကြားသိထားရတဲ့အကြောင်းဖော်ပြထားပါတယ်အင်ဗျူရိုကထုတ်ပြန်ချက်ထွက်ပေါ်လာပြီးတိတ်မကြခင်မှာပဲတရုတ်နိုင်ငံနဲ့တရုတ်နိုင်ငံကလူများလေးစားခံရတဲ့သမ္မတရဲ့ဆန္ဒတွေကိုမြောက်ကိုရီးယားကမစ်ဆိုင်းတုံးပြစ်လွတ်စမ်းသပ်ပြီးမထေမဲ့မြင်ပြုမှုလိုက်တဲ့စိုးရွားတဲ့အပြုမှုဖြစ်တဲ့အကြောင်းသမ္မတထရမ့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာပါတောင်ကိုရီးယားနိုင်ငံကယုံဟပ်သတင်းဌာနကတော့မြောက်ကိုရီးယားရဲ့ပက်ထိန်တက်မစ်ဆိုင်းတုံးတစ်စင်းကိုဒီကနေ့အစောပိုင်းမှာပြစ်လွတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်မြောက်ကိုရီးယားပေါ်အမြန်ဆုံးအေးအေးကန်ပြောဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကကုလသမဂ္ဂကိုတိုက်တွန်းလိုက်ပြီးနိုင်ပိုင်းအကြံပါပဲမြောက်ကိုရီးယားကစမ်းသပ်မှုပြုလုပ်ခဲ့တာပါ
In light of the growing threat the time has come for all of us to put new pressure on North Korea to abandon its dangerous path
မြောက်ကိုရီးယားရဲ့အနေအချင်းမလာရဲ့လောရက်တွေကိုဆွလွတ်ဖို့ဖိအားတွေထပ်ပေးဖို့လိုအပ်တယ်လို့မြောက်ကိုရီးယားကစစ်စစ်ဝါတစ်ခုခုလုံးမလာခင်မှာကြိုတင်တားဆီးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးတေလာဆန်ကတိုက်တွန်းသွားတာဖြစ်ပါတယ်အမေရိကန်စစ်တပ်ပစိဖိတ်ဒေသကွဲတပ်ဖွဲ့ရဲ့တပ်မှူးဒေးဗစ်ဘန်ဟမ်ကတော့ပြုံရဲမျိုးမြောက်ဘက်ကပတ်ချန်လေရင်ွေးအနီးကနေလွတ်တင်လိုက်တဲ့မစ်ဆိုင်းတုံးကမြောက်ကိုရီးယားပိုင်နက်ကိုမကျော်နိုင်ခဲ့ဘူးလို့အတည်ပြုပြောဆိုခဲ့တာပါမစ်ဆိုင်းတုံးကမြောက်အမေရိကကိုချင်းချောက်နိုင်စွမ်းမရှိဘူးလို့မြောက်အမေရိကလေကြောင်းရန်ကာဝေးတက်နိုရက်ကဆုံးဖြတ်ခဲ့တဲ့အကြောင်းလဲတပ်မှူးဗန်ဟမ်ကပြောဆိုခဲ့ပါတယ်